နံပါတ်၄ကောင်းစွာမွဲ့ဆိုတော်မူတတ်သောကြောင့်သူကတ္တမိတော်မူဘုံနဲ့အဲ့ဒီမှာသူကတ္တကမွဲ့ဆိုတယ်ဆိုတာဂာငေယီကဓာတုယီကကတ္တကတ္တနေပြီးတော့ပါဠိတရားနည်းနဲ့ကတ္တလို့ပြောင်းယူလိုက်တယ်ဒါကြောင့်ဒီနေရာမှာသူကတ္တလို့ယူတဲ့နေရာမှာသူအပေါင်းကတ္တသူပေါင်းကတ္တမှာသူကကောင်းစွာကတ္တကမွဲ့ဆိုတယ်ဒါကြောင့်သူကတ္တကောင်းစွာမွဲ့ဆိုတော့ညံ့စွာဗျာကောင်းစွာမွဲ့ဆိုတယ်ဆိုတာဘယ်လိုမွဲ့ဆိုလဲဆိုရင်ကောင်းသောနေရာမှာပါတယ်ကောင်းသောတင့်လျော်တဲ့နေရာမှာတင့်လျော်သောစကားကိုသာလေမွဲ့ဆိုတာကိုကောင်းစွာမွဲ့ဆိုတယ်လို့သုံးတယ်ဒါဆိုရင်တင့်လျော်သောအရာ၌ဆိုတဲ့နေရာမှာဘယ်ဟာတွေလဲဆိုတာကိုအောက်မှာဆက်ကြည့်မယ်ဤသို့လိုင်းကြလိုက်တာဆိုတင်းလျော်သောစကားကောင်းကိုသာလေညာလေးထူလိုက်စက်တာမယ်ကောင်းစွာမွဲ့ဆိုတော်မူသောကြောင့်အဲ့ဒီမှာကောင်းစွာသည်သူညာလေးထူလိုက်မွဲ့ဆိုတာလေးကကြက်ဟုတ်ပြီနော်သူကြက်မိတော်မူတယ်ဒါဆိုရင်ကျမတို့ရဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားသည်စကားကောင်းကိုသာလေကောင်းစွာမွဲ့ဆိုတယ်တင်းလျော်တဲ့စကားကောင်းဆိုတာသူနဲ့သူနဲ့သူစရိုက်နဲ့သူနဲ့တန်တဲ့စကားသည်တင်းလျော်သောစကားပေါ့ရာဂစရိုက်ရှိတဲ့သူအတွက်တင်းလျော်တဲ့စကားရာဂအတွေ့ဖြောက်တဲ့စကားပြောရမှာပေါ့အမြဲဒေါသဖြစ်နေတဲ့အချိန်မှာဒေါသတက်တာစီမဲ့စကားသည်တင်းလျော်တဲ့စကားပေါ့ဟုတ်ပြီနော်အဲကုသိုလ်ကောင်းမှုကသဒ္ဓါတရားအကောင်းနေတဲ့ပုံကိုယ်ဒီမှာကုသိုလ်ကောင်းမှုတွေနဲ့ဘယ်လိုပဲပုံလောက်ရတယ်ဆိုတာသိင်လျော်တဲ့စကားမျိုးပေါ့ဒါကြောင့်သိင်လျော်သောအရာ၌သိင်လျော်တဲ့စကားကိုကောင်းစွာမွဲ့ဆိုတယ်နားလည်တယ်နော်ဒါဆိုရင်သုံးချက်တွေးလိုက်မယ်သိင်လျော်သောအရာ၌ဒါနံပါတ်၁သိင်လျော်သောစကားကိုနံပါတ်၂ဘယ်လိုပြောလဲနံပါတ်၃ကောင်းစွာမွဲ့ဆိုတယ်မြင်ရောမြင်လားသိလျော်သောအရာ၌သိလျော်သောစကားကိုကောင်းစွာမွဲ့ဆိုခြင်းသည်ဘာလို့ခေါ်လဲသူကေတဖြစ်ပါတယ်တခါတလေကျမတို့တွေစကားတွေပြောကြပေမဲ့သိလျော်တဲ့အရာမဟုတ်တာတွေရောမရှိဘူးလားသိလျော်တဲ့အခြေအနေမဟုတ်တာတွေလူတစ်ဖက်သားသူ့လို့သူလုံးနေတယ်ကိုကအိမ်သွားလေတယ်ဆိုပါစို့ကိုပြောတဲ့စကားကိုအနာလို့တာသူနားထောင်နေသူတခါလေးစိတ်ဝင်စားလို့မရရဲအဲ့ဒါတင့်လျော်တဲ့အရာရောဟုတ်ရဲ့လားမဟုတ်ဘူးနားလဲတယ်နော်ဒါကြောင့်တင့်လျော်သောအရာတင့်လျော်တဲ့နေရာမျိုးတွေမှာတင့်လျော်တဲ့စကားမျိုးပဲပြောပြရမယ်ဒေါသထွက်ရင်ဒေါသပြေပြောက်စေမယ့်စကားအဲအဲ့ဒါမျိုးလေးတွေတင့်လျော်တဲ့အခါဒေါသထွက်တာကိုပုံရိပ်ဒေါသထွက်အောင်တိုက်တွန်းပေးတယ်မင်းကွာအဲ့လိုချတာမှန်တာပေါ့နောက်တစ်ခါကျရင်ဘလို့စော်ထည့်လိုက်ကွာဆိုရင်အဲ့ဒါသိလျော်သောစကားဘယ်ဟုတ်ပါမလဲဟုတ်ပြီနော်ဒီဒေါသဆိုတာတိုးပွားအောင်လုပ်ရမှာလားသက်တာအောင်လုပ်ရမှာလားသက်တာအောင်လုပ်ရမယ်အပိုင်းဆိုသက်တာအောင်ဒါကြောင့်တစ်ခါလေကြရင်အပြေကနေပြီးတော့ကိုယ်သားသမီးတော်၎င်းမိတ်ဆွေတော်၎င်းပြန်လာတဲ့အစင်မပြေလာတာလေးတွေသူတို့ပြောပြရင်နားထောင်ပေးရတယ်နားထောင်ပေးပြီးကောင်းသောနီးလေးနဲ့သူ့ကိုဖြန့်ဖြေးပေးရမင်းဒီလိုလုပ်တာခံရနေသေးတယ်ငါဆိုဒီလိုလုပ်မှာမဟုတ်ဘူးဆိုဒါမျိုးကသိလျော်တဲ့စကားမျိုးမဟုတ်ဘူး။ဒါခါလေကျမတို့လည်းအတူတူပဲเนาะအပြေမှာအာယုန်နေပါလာတယ်အိမ်ကြရင်ပြောပြမိတာရှိတယ်။အဲ့ဒီကြရင်အိမ်မှာရှိတဲ့ပုံကဒါကိုနားလည်ပေးရမှာ။နားလည်ပေးရင်ငယ်ကြည့်တဲ့ငယ်တဲ့မှုဆိုပြီးပပြပါမယ်။ကြည့်တဲ့မှုဆိုရင်ငယ်သွားရမှာ။တချို့ကကိုကသေးသေးလေးပြောလိုက်တယ်အကြီးဖြစ်သွားလားမဖြစ်သွားဘူးလား။အဲ့ဒါဆိုအဲ့ဒီလိုမျိုးလူမျိုးနဲ့မတိုင်မင်တော့မပြောတော့ဘူး။ဟုတ်တယ်လား။ကိုပူလောင်မှုကတက်တာကျင်လို့ရင်ဖွင့်လာမှာ။ပူရပူရအောင်သိုးသွားလားမသိုးသွားဘူးလားသဘောပေါက်တယ်နော်ဒါကြောင့်အဲ့ဒါမျိုးလေးတွေစကားတယောက်နဲ့တယောက်စကားဆိုတာအေးချမ်းမှုစကားကျမတို့ရဲ့ခန္ဓာကိုယ်တကူလုံးပါလေတယောက်နဲ့တယောက်ဆက်သွယ်နေတာဒီစကားတွေအများဆုံးမဟုတ်ဘူးလားပြီးတော့မှကာယကံဆိုတာနောက်မှဆက်သွယ်တာဒါကြောင့်အဲ့ဒီအတွင်းသဘောလိုဆန္ဒကြောင့်ပြောဆိုသောစကားတန်နဲ့တယောက်တယောက်ဆက်သွယ်ကြတာအဲ့ဒီပြောတဲ့စကားမှာမေတ္တာပါလားမပါဘူးလားဒေါသပါလားစေတနာပါလားမပါဘူးလားဆိုတာအကိုကျန်တဲ့သူကလည်းသူ့မှာစိတ်တွေစေတနာတွေရှိတဲ့ကြောင့်သိလားမသိဘူးလားဒါကြောင့်ဆက်တော်ရည်စကားမှာမုဒ္ဒဝါဒနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားလေးချက်ညွှန်ခဲ့တာဟုတ်လားမုဒ္ဒဝါဒလည်းမပြောရဘူးဂုံးတိုက်တာလည်းမပြောရဘူးကျန်ကျန်တန်းတန်းလည်းမပြောနဲ့အကျိုးရှိတဲ့စကားမျိုးပဲပြောအချိန်ကုန်ပြီးအလကားဖြစ်တဲ့စကားမျိုးမပြောနဲ့အဲ့ဒီ၄ခုသည်မကောင်းတဲ့အကျင့်ဝစီဒုစရိုက်တယ် 大家我是九十二把我小月我是九十二把我表啊慢的这个表吧你有什么这个没有表吧抽大的这个没有表吧啊就是没这个没有表好的啦大家怎么都这个表家的你啊嘛后面的这个表没这啥这个这要不要你有什么这个没有表没这要不要什么这无所谓你有以为不是要来你有好没谁在这样没提路你要什么这样不比如天天乱麻比如乖乖吧不知道他们都不要好比呢大家这么多也接触了新年刷皮压的你这些年可把他的东西把他们切开的那样嘛啊老多不话嘛啊恰恰都都得得钱啊不都干的多少苦心干的这卡的人干的都没啥啥啦干的这卡的人都啦干的就弄给别人别把话嘛嘛不到话的呢不等于就弄给干的那俺俺爸的嘛啊看手干啊不到话的呢哎你不到话的干过怎么说这是罗新年刷皮啊老脑的别把话嘛嘛没弄就慢的这个还别别别但你的这个路还别别可以来扣给你的别别都你要当你要撇西的时候来撇西的别别没人慢的这个还别别过着不住嘛你有一点没别无关系要实在的这个还别别别好比呢那都能够撇的这个还比出大的这个还别别别啊这个还没人啊不那这个啊就是的这个还别别别别别别别别别别别别别别别别别好啦这么多单门路的要嘛东西没吵你要是你说的要嘛多少理解是多少理解的龙啊嘞靠你啦路接你啦路看你啦路没修好比呢多少理解衰弱理解哎理解的嘛衰弱理解吧好点喏你那样妈妈多少的你娘你的路那看你他下你他的你女的他讲他也是这个路的好啦拿到你读在哪拿到路没话的路他要表演阿龙啊来哪些呢三大我们修了哎呀木大娃的跟你弄开路了他讲这帮路他妈没修了可高诺这个好苏州木在多年说他要路表演一起嘛我是都是在里吧小米多我是都是在里吧的少诺木多年说他要路表过也没修了他应该八个比喻好比呢他所以他要表演我是都是在这个里吧路慢的这个这啥这个表面你有谁的这个表面出大定位的七百这个表面闹得哭个啊就是的这个表的你呀嘛那个手应该木大瓦扎呢但怕不喇叭那哭的啊啥呢啊手某了他叫木大瓦扎的后门呢后边呢但怕不喇叭的啊就是的好的啦但怕不喇叭我想在哪里木大瓦扎我想那某了他叫木大瓦扎我想那一句表面是他的后门的但怕不喇叭我想那一句啊就是的好比呢出大瓦沙比都那瓦沙的想他比他去的这叫你得的是他没有表露的不过宝贝呢他里有的嘛变有风里有什么表现了就表了给他所以这么多年刷皮啊的真里有多哎呀妈真里有多是他刚过的刚说没熟人的呀嘛罗嘎嘛他这外面表示你家都是他的超空是吧然后他讲是他超空路奈冲好比呢他这外路路表演那里来就对这个表的这个话在这里面好比呢而这里上你有表吗这里上你有这个表吗表吗表吗这里上你来这里上这个表吗我都是今年没表吗这个如果比给了把个有关上面不会是来的比的嘛这样吗什么对的什么呢对的对你的什么没工作的第一三三米位的时候什么什么有没工被抽开开的都是美国偷的偷来偷的熬夜比如都是偷的美国人现在是有拉近比如嘛现在他约比如嘛他三摩四比的说啊现在要跟美国偷的他不能为了记得现在去嘛不对美国偷的那样嘛也不为之波奶的现在老妈都美国偷嘛也不为那么波门比如的不对不能为了管不记得的也不为波一等等奶许多好啦他把我有多过谁对于这样都没跟你拉 ရေဘဝဤပောတဏ္ဏမှာရှိတယ်အဲတဘာဝရုပ်မဟုတ်ပါဘူးရေဘဝဤပောတဏ္ဏ၌ရှိသောရုပ်တို့ကိုရေတွက်ပြပါဆိုပြီးတော့တွက်လိုက်တော့စာမွေးဖြေတဲ့ဓမ္မမိတ်ဆွေတွေပေါ့အဖြေလွားတွေတက်လာသူတို့ကရေဘဝဤပောဆိုတာတက်ရှိပေါ့တိရစ္ဆာန်ပေါ့ဟုတ်တယ်လားအဲ့တော့သူ့ရဲ့တဏ္ဏမှာရှိသောရုပ်တရားဆိုတော့ဒီဘွေကြီးပေါ်စားအထီးလာမှလားကျမလည်းမသိဘူးအထီးပေါ့နော်ဟုတ်မှာပေါ့နော်ကဲဖားပါစို့အဲ့တော့သူကသူတို့မှရှိတဲ့ရုပ်တွေတက်ကြတဲ့အခါမှာဟောရောက်ကြပြည့်ပြည့်မိန်းမဖြစ်ဖြစ်တိရိစ္ဆာန်အထီးဖြစ်ဖြစ်အမဖြစ်ဖြစ်နှစ်ဆက်ခွန်ဖြစ်ရမှာမဟုတ်ဘူးလားဒါပေမဲ့သူကတစ်ခုချင်းစီစစ်ပြီးတော့ဒါကျမရုပ်ပိုင်းကကျမတင်တာဆိုသူတို့နဲ့တွက်နီးလေးတွေတင်ပေးထားတော့သူတို့စီစစ်လာရင်းနဲ့တနေ့ရကျတော့သူတို့ရက်သွားတယ်ရေဘဝဲပေါ်ဆိုတော့ရေဘဝဲဆိုတော့ဝိညာဉ်ရုပ်ထဲကဝစီဝိညာဉ်တော့မရနိုင်ဘူးပေါ့။အဲသူတို့စဉ်းစားတာကာယဝိညာဉ်တော့ရှိမှာပေါ့။စကားပြောပဲပေါ့မပေါ်ဘူး။ဒါကြောင့်ဝစီဝိညာဉ်မရလို့သူတို့ဖြေကြတယ်။အဲဆရာမရေးတဲ့အမှတ်ချက်တဲ့ဆရာမလာပြကြည့်ပါဦးနဲ့။ဒီဘဝဲပေါ်ကစကားမပြောတတ်ဘူးလို့ပြောတယ်တဲ့။အဲဒါကြောင့်သူတို့ကဝစီဝိညာဉ်ချော့တယ်တဲ့ဆိုတော့အဲ့ဒါနဲ့ဒီဘဝဲလေသူတို့စကားသူတို့ရှိမှာပေါ့နော်။မဟုတ်ဘူးလား။ပျော်စိတ်ကောစကားပြောမလား။ကျမတို့ကမကြားဘူးတော့ပျော်စိတ်စကားတဲ့မကြားတော့မရှိဘူးပျော်စိတ်လေကာယဝိညာဉ်တွေရှိတယ်လို့ဝစီဝိညာဉ်ကောတခါလေသူတို့တန်းစီပြီးတော့အစာလာကြရင်လေမဲသူတို့တဏှာချက်ရက်ပြီးတော့ဗာလေးတွေလုပ်နေလေဟာလားလက်ကလေးတွေနဲ့ခြေလေးတွေနဲ့ဩဘယ်နေရာမှာအစာရှိတယ်သွားယူကျမတို့မကြားလို့ပေါ့သူတို့အတန်ရှိမှာပေါ့ဝစီဝိညာဉ်ရှိမရှိဟဲ့မြင်မြင်လာကြဟိအမအစာစရာလာဟဲ့ပြေးကြဟိရှိမှာပေါ့နော်ခွေးလဲရှိလားခွေးရောစကားပြောလားခွေးကြတော့ကိုနဲ့နီးတာဟုတ်ဟုတ်တယ်လားခွေးရနေတော့ခွေးစကားပါပီကလေးဝူဝူသူစကားကဘာဖြစ်တယ်ဟဟလားကုတူတူသူစကားဝူဝူဆိုပြီးတော့ခွေးနဲ့သူစကားသူရှိမှာပေါ့ကြောင်ရောအဲ့ဆိုပေါ်ရှိမှာပေါ့ဒါဆိုရင်စကားပြောတယ်ဆိုတာတတ္တဝါတိုင်းမှာရှိမရှိစကားမပြောတဲ့တတ္တဝါတော့နှစ်ဦးပဲကြံတယ်ဘယ်ဟာနဲ့ဘယ်ဟာချင်းအတိညာတ္တမြန်မာနဲ့အရူပမြန်မာပေါ့မဟုတ်ဘူးလားဒီနှစ်ယောက်ကလွဲရင်ဒီနှမျိုးကလွဲရင်တဲ့နဲ့တတဝါတိုင်းစကားပြောမပြောပြောတဲ့နေရာမှာဒီစကား6ခွန်းတွေကသခွန်းခွန်းနဲ့ပြောနေတာပဲတဲ့ဒါကြောင့်စကား6ခွန်းလူနိုင်ထွန်းလို့ပြောပြီမဲ့နတ်နိုင်ထွန်းလို့ပြောရောတိရစ္ဆာန်နိုင်ထွန်းရောရမှာပေါ့ဟုတ်လားငရဲနိုင်ထွန်းလို့ပြောရောယမာနိုင်ထွန်းရောပြောလို့ရစကား6ခွန်းလူနိုင်ထွန်းဒါပေမဲ့အဲ့ဒီထဲကကျမတို့မျက်စွာဖျားသည်လေးခွန်းကိုပဲနှစ်ခွန်းလွယ်တဲ့နှစ်ခွန်းပဲပြောပါလေတဲ့ဟုတ်ပြီနော်ဒါဆိုရင်ကျမတို့ဓမ္မမိတ်ဆွေတို့ပြောတဲ့စကားဒီဒီ6ခွန်းထဲမှာပါနေတယ်လို့သိရတယ်အဲ့ဒီတော့နံပါတ်1စကားကမဟုတ်လဲမဟုတ်ဘူးမမှန်လဲမမှန်ဘူးเนาะဒါကြောင့်မဟုတ်မမှန်အကျိုးကလည်းမရှိဘူးနောက်တစ်ခုသူတပါးတို့ကလည်းမနှစ်သက်မမြတ်လို့သောစကားမကြီးပဲမဟုတ်မမှန်အကျိုးမရှိမနှစ်သက်မမြတ်လို့သောစကားမဟုတ်မမှန်အကျိုးမရှိကကိုယ်ပဲစိုက်သူပဲသူတစ်ပါးစက်ကကိုပြောလိုက်တဲ့စကားပေါ်မှာမနှစ်လဲမနှစ်သက်ဘူးမမြတ်လို့လဲမမြတ်လို့ဒါစကားတခွန်းဒီစကားမျိုးကကောင်းရဲ့လားမကောင်းဘူးနောက်တစ်ခုဟုတ်တယ်မှန်တယ်သို့တော့အကျိုးမရှိသူတစ်ပါးကလည်းမနှစ်သက်မမြတ်လို့သောစကားလောလောဆယ်ဒီတိုင်းလေးပဲမှတ်ထားနောက်တစ်ခုနံပါတ်3ဟုတ်တယ်မှန်တယ်အကျိုးလည်းရှိတယ်ဒါပေမဲ့သူတစ်ပါးတို့မနှစ်သက်တဲ့စကားအဲ့ဒီနံပါတ်3ကိုဖြေပွင့်ပြထားအရေးကြီးတာကနှစ်သက်တာမနှစ်သက်တာဗဒါနမကြောက်ကိုယ့်ဘက်ဆိုင်ကဟုတ်တဲ့စကားဖြစ်ရမယ်မှန်တဲ့စကားဖြစ်ဟုတ်မှန်ဆိုတာတကယ်တော့တွဲထားတာဟုတ်ဤမှန်ဤလို့သူကတွဲပြန်တယ်ကျမကစကြိမ်ဟုတ်မှန်နဲ့ယူတယ်ဟုတ်မှန်အကျိုးလဲရှိဟုတ်မှန်ကြီးဒီမူတာဝါဒမဟုတ်တာအကျိုးရှိတာဒီတန်ဖက်ပလာပါမဟုတ်တာဒီအားဆိုရဲဒီစကားကောင်းမကောင်းသို့တော်တချို့စကားမျိုးဒီဟုတ်မှန်အကျိုးရှိတော်လဲသူတစ်ဖက်သားကမနစ်တက်ဘူးမမြတ်လို့ဒီလိုစကားမျိုးကဘယ်လိုစကားလဲဆိုရင်သူ့အပြစ်ကိုထောက်ပြပြီးတော့အကျိုးရှိစေချင်လို့ထောက်ပြတဲ့စကားဆုံးမတဲ့စကားမျိုးတည်ပြောတဲ့စကားအဲ့ဒီစကားတခွန်းနံပါတ်3စကားမျိုးဖျားပြောပါလေဟုတ်ပြီနော်ဒါကြောင့်စကားပြောရင်ဟုတ်မှန်အကျိုးရှိဖို့ကအရေးကြီးဆုံးပဲနှစ်သက်တဲ့စကားမျိုးလည်းပြောရမယ်အခုစကားကျမပြောနေတယ်ဟုတ်လဲဟုတ်တယ် မှန်လဲမှန်တယ်ဓမ္မမိတ်ဆွေများမှာရောအကျိုးလဲရှိတယ်ဓမ္မမိတ်ဆွေများရောမနှစ်သက်ဘူးလားနှစ်သက်တယ်ဒီစကားမျိုးဒီတရားစကားမျိုးအဲ့လိုမျိုးစကားလဲပြောရမယ်ဓမ္မမိတ်ဆွေတယောက်ယောက်ကကိုစာသင်နေတဲ့အချိန်မှာအိတ်ငိုင်နေတယ်ဆိုပါစို့ဟုတ်လားဟုတ်တော့မဟုတ်နေဘူးလားဟုတ်တယ်အဲ့ဒီအိတ်ငိုင်နေတာကိုမအိတ်ငိုင်နေလို့ပြောလိုက်ရင် तू နှစ်သက်ချိန်မှာနှစ်သက်မှာပေါ့ငါလူပုံလေမှာငါ့ကိုအချက်ခွဲရလားလို့နှစ်သက်ချိန်မှာနှစ်သက်မယ်ဒါပေမဲ့အဲ့ဒီလိုပြောတဲ့အတွက်ကြောင့် तू စက်မငိုက်လို့ရှိရင် तू အတွက်အကျိုးရှိမရှိဒီလိုမျိုးစကားပြီးအပြစ်ထောက်ပြတယ်စကားဟုတ်မှန်နဲ့အကျိုးရှိမယ်လူကတော့မနှစ်သက်ရင်ပြောရမယ်သို့တော်တစ်ခါတလေဟုတ်မှန်နေပေမဲ့အကျိုးမရှိတဲ့စကားမျိုးဆိုရင်လည်းမပြောရတော့ဘူးနော်သဘောပေါက်ပြီနော်ဟုတ်မှန်ပြီးတော့အကျိုးမရှိတဲ့စကားနံပါတ်နှစ်စကားမျိုးဟုတ်မှန်နဲ့အကျိုးလည်းမရှိဘူးသူတပားလည်းမနစ်သက်ဘူးဆိုပါဆိုရက်ဓမ္မမိတ်ဆွေတယောက်ခုနလိုပဲကျွန်တော်တို့ကအချင်းချင်းစကားပြောတာပေါ့ဟုတ်ပြီနော်ဓမ္မမိတ်ဆွေတယောက်အလှပြင်းလာတာမျက်လုံးကိုချေထားလာမပါပါဘူးကျွန်တော်လျှောက်ပြောနေတာနော်အဲကွန်ပျူတာကြောက်တော့တယ်ကိုကိုညံမျက်လုံးကိုချေထားလာမျက်ခုံးဝန်းကစွဲထားတာတစ်ဖက်ကအပေါ်တက်နေတယ်တစ်ဖက်ကအောက်ရောက်နေတယ်ဆိုပါဆိုသူကမန်းကနန်းထလာတာဖြစ်မှာပေါ့ဟုတ်ပြီနော်ဟုတ်တော့ဟုတ်မှန်လားမဟုတ်မှန်ဘူးလားဟုတ်မှန်တယ်ဒါပေမဲ့အဲ့ဒီဟာကြီးကိုဓမ္မမိတ်ဆွေစာတင်နေရင်ဓမ္မမိတ်ဆွေမျက်ခုံးမွေးရဟလာအပေါ်တစ်ခုအောက်တစ်ခုဖြစ်နေတယ်စောင်းနေတယ်ဘလို့ဖြစ်လဲလို့ပြောရင်ဟုတ်မှန်တော်လဲအကျိုးရှိလား तू လဲမနစ်တယ်ဒီစကားမျိုးမပြောရဘူးပြောလိုက်တဲ့စကားဒီ तू တို့အကျိုးရှိရဘာဖြစ်လဲ तू က तू မလှနေတာကိုနဲ့ပါဆိုင်ဟုတ်တယ်လားဟုတ်တယ်လားသဘောပြောပြနေပြောချင်အားပြီးတော့လှအောင်ပြင်လိုက်တော့ဘာမှလည်းအကျိုးမရှိဘူးဒီစကားမျိုးဆိုရင်မပြောအဲ့နံပါတ်နဲ့စကားမျိုးပေါ့ဟုတ်ပြီနော်နောက်တစ်ခုကဟုတ်လဲမဟုတ်ဘူးမှန်လဲမမှန်ဘူးအကျိုးလဲမရှိဘူးသူများလဲမနစ်သက်တဲ့စကားလဲမပြောရဘူးဒါဆိုနံပါတ်3စကားမျိုးရွေးလိုက်ပြီဒါကြောင့်နံပါတ်3မှာ line ကြလိုက်တာဆိုဟုတ်မှန်ဟုတ်ဤမှန်ဤမလုံးနဲ့စာမေးဝဲအတွက်ကြိုက်ဟုတ်မှန်ချဲလိုက်တပတ်ကြအကျိုးရှိဟုတ်မှန်ကျိုးရှိသူလေးပဲတာမနစ်သက်တော်ပြီမမြတ်နိုးတွေပါရင်မယူနဲ့တော့ဒါဆိုရင်ချက်လိုက်ရင်ဟုတ်မှန်ကျိုးရှိသူမနစ်သက်စကားဟုတ်ပြီနော်နံပါတ်6ကိုကြော်လိုက်မယ်စားလေးလုတ်ခဲအဲ့ဒီမှာလဲလိုင်းတားမယ်ဟုတ်မှန်ကျိုးရှိသူနစ်သက်ဟုတ်ကြလားဒါဆိုရင်စကား6ခွန်းနဲ့ကနှစ်ခွန်းကဘာလဲဟုတ်မှန်နဲ့ကျိုးရှိတယ်သူမနစ်သက်သူနစ်သက်ကြံတဲ့စကားတွေကကြတော့မနစ်သက်တော့ဘူးဟုတ်ပြီနော်ဒါပေမဲ့ Samuel approach နဲ့ကြတော့6ခုလုံးရေးရတော့မှာလေ6ခုလုံးရေးမယ်ဆိုတော့6ခုလုံးပြည့်အောင်ဓမ္မမိတ်ဆွေများကရေးရတော့ဒီမှာဝိသုရိနဲ့အထကထဆရာရေးပေးထားတာပုံစံကမနစ်သက်တဲ့ပေါင်းကူကိုအရင်ရေးပေးထားတယ်။နှစ်သက်တဲ့ပေါင်းကူကိုနောက်မှရေးထားတယ်။ဟုတ်လား။သူတစ်ပါးဘက်ကစိုက်ကမြင်အောင်ကြည့်နော်။စာမေးဝဲ approach နဲ့သွားမယ်ဆိုတော့သူမနှစ်သက်တဲ့စကားပေါင်းကူကအပေါ်မှာသူနှစ်သက်တဲ့စကားပေါင်းကူကအောက်မှာဟုတ်လား၄၅၆မနှစ်သက်တာက7နှစ်3ဒါကိုသူကရေးလိုက်တယ်။ပြီးရင်ရေးပုံကိုကြည့်ရင်ဒုတိယဘက်ကိုကြောင်းရံကနေဒီမှာပြန်သွားပြနေရနော်ဒုတိယဘက်ကိုကြည့်ရင်အကျိုးမရှိရှိပြီးရင်အကျိုးမရှိရှိဟုတ်တယ်လားအကျိုးမရှိတာနှစ်ခွန်းရှိတစ်ခွန်းမရှိနှစ်ခွန်းရှိတစ်ခွန်းစာချက်နေတင်တာနောက်ဒီဘက်ဆိုင်မဟုတ်မမှန်ဟုတ်မှန်ဟုတ်မှန်ဟုတ်လားပြီးရင်မဟုတ်မမှန်ဟုတ်မှန်ဟုတ်မှန်ယူသွားတာစာချက်စာကျင်နီးဒါဆိုအနောက်ကနေအရှိကိုပြန်သွားရင်မနှစ်သက်တာ3ခုနှစ်သက်တာ3ခုဟုတ်ပြီနော်ဒုတိယဘက်ဆိုင်ကိုပြောရင်အကျိုးမရှိနှစ်ခုအကျိုးရှိတစ်ခုအကျိုးမရှိနှစ်ခုအကျိုးရှိတစ်ခုဟုတ်လားပြီးရင်မဟုတ်မှန်တာတစ်ခုဟုတ်မှန်ဟုတ်မှန်နှစ်ခုနောက်တစ်ခုမဟုတ်မှန်တာတစ်ခုဟုတ်မှန်ဟုတ်မှန်တစ်ခုရပြီပေါ့ရမလားအဲ့ဒီလိုမျိုးတွဲကျက်လိုက်တော့ပြောကြစို့မဟုတ်မှန်တော့မဟုတ်မမှန်မပြောနဲ့ပြန်မှန်းနေမဟုတ်မှန်ကျိုးမရှိသူမနစ်သက်နောက်တစ်ခုဟုတ်မှန် ကျိုးကျိုးမရှိအဲဟုတ်တယ်ခုနကဟုတ်မှန်အကျိုးမရှိကခုပါသေးတယ်မဟုတ်မှန်အကျိုးမရှိဟုတ်မှန်ကျိုးမရှိနောက်တစ်ခါဟုတ်မှန်ကျိုးရှိဟုတ်ပြီနော်တင်းနှစ်သုံးအဲ့တိုင်းသွားလာနောက်၄၅၆ကလည်းအဲ့တိုင်းသွားတယ်ဟုတ်တယ်လားမမှန်ကျိုးမရှိနောက်တစ်ခုကမှန်ကျိုးရှိကျိုးမရှိမှန်ကျိုးရှိမလီဟုတ်ပြီနော်အဲ့လိုပုံစံကဲပြန်လေးကြည့်ရအောင်အစပြန်သွားမယ်မမှန်မဟုတ်ဒီပိုင်းထားလိုက်တော့မမှန်ကျိုးမရှိနောက်တည်းမမှန်မမှန်မှန်နဲ့ sorry မှန်ကျိုးမရှိနောက်တစ်ခုမှန်ကျိုးရှိနောက်တည်းမမှန်ကျိုးမရှိမှန်ကျိုးမရှိမှန်ကျိုးရှိဟုတ်ပြီနောက်တစ်ခုနှစ်သက်တာပဲကကျော်မယ်ဟုတ်လားဟုတ်တယ်မလားဗာကြံသေးလေအတီးသွားပြီလေအဲမနစ်သက်တာပဲပြောရတော့မှာမဟုတ်လားဒါဆိုရင်မနစ်သက်တာက၃ခုနှစ်သက်တာက၃ခုကဲအဲ့ဆိုကျွဲကြဆိုမမကျိုးမရှိမနစ်သက်မမကျိုးမရှိမနစ်သက်မမကျိုးရှိနှစ်မနစ်သက်ဟုတ်ပြီနောက်တစ်ခုမမန်ကျိုးမရှိနှစ်သက်ကျိုးမရှိမနှစ်သက်မန်ကျိုးရှိနှစ်သက်အဲဒါဆိုရပြီပေါ့ဟုတ်ပြီနော်အဲ့ဒီပုံစံနဲ့မှတ်လိုက်တော့ရမလားဒါဆိုရင်ဟုတ်တာတွေကနောက်တော့ကိုယ့်ကိုထည့်ခြင်းနဲ့ထည့်မထည့်ရင်လည်းမထည့်နဲ့ဟုတ်တာနဲ့မှန်တာနဲ့အတူတူပဲမဟုတ်လားဟုတ်ပြီနော်ကဲဒါဆိုရင်ကျွန်တော်တို့ပြောတဲ့ဟုတ်ကဲ့ဆိုတာပြောတာမှန်တယ်လို့ပြောတာပေါ့ဟုတ်လားဟုတ်ကဲ့ဆိုတာလေဟုတ်တယ်ဆိုတာလေမှန်တာပြောတာပေါ့ဒါကြောင့်ဟုတ်တာကြီးကိုမကြက်နဲ့တော့မမှန်နဲ့ပဲကြက်လွယ်လားမလွယ်ဘူးလားဟဲ့ဒါဆိုရင်တစ်ခါတော့ဖတ်လိုက်ကြဆိုစကား6ခွန်းတားတင်တာလေးပဲကော့ကိုတားသွားမမှန好比啊这一首诗啊啊十个巧空马后慢慢တိုင်းကြရမှာတင်းလျော်သောအခါကာလဆိုလေဖတ်တာရုံနဲ့တင်းလျော်သောအရာမှာတင်းလျော်တဲ့စကားကိုကောင်းစွာမွဲ့ဆူတဲ့နေရာမှာတင်းလျော်သောအခါကာလကိုကြည်လားမကြည်ဘူးလားဒါကြောင့်ပြောရမယ့်အခါဆိုလည်းရှိသေးတယ်ဒါမှကိုယ့်ရဲ့စကားသည်ဟုတ်မှန်အကျိုးရှိပြီးတော့နှိမ့်သက်တဲ့စကားမျိုးကပြောရမယ်ဒါတော့ကိုယ်မမုန်းတဲ့စကားပေါ့ဟုတ်မှန်ပြီးတော့အကျိုးရှိပြီးတော့သူမနစ်တဲ့စကားပြောရင်တော့အဲ့ဒီပုဂ္ဂိုလ်ကကိုယ်မုန်းတက်လားမမုန်းတက်ဘူးလားမုန်းတက်ပြီနဲ့မိဘများလည်းအမုန်းခံပြီးတော့သာသမီကိုပြောရတယ်ဆရာကြီးလည်းအမုန်းခံပြီးတော့ပြောရလားမပြောရဘူးလားအဲကြောင့်နာနာချင်းချင်းအပြစ်မြင်တိုင်းဝမ်းဝယ်မဲ့သူဟုတ်တိုင်းဆို၍ကျိုးလိုစိတ်ကဆုံးမတတ်သူဆရာဟုလို့ဆိုတော့ဟုတ်တိုင်းလဲဆိုတဲ့အကျိုးလဲလိုတဲ့သူ့ရဲ့နာနာချင်းချင်းအပြစ်မြင်တိုင်းပြောထားရင်အဲ့ဒါဆရာဆိုတာဒါပဲသဘောပေါက်ပြီနော်ဒါဆိုရင်အဲ့ဒါဒီ95ရေ90ရေမှာမေးတဲ့အတွက်စားလေးလုပ်ခဲ့ပါစကား6ခွန်း sorry 85နဲ့90နော်85နဲ့90မှာမေးသွားတယ်အဲ2000ခွန်းမှာထပ်မေးလားဟာလား2000ခွန်းအဲဆို2000ခွန်းမှာဖြည့်ထားပါ2000ခွန်းဆိုတော့သူလဲ2010ဆိုရင်ပြန်လာနိုင်သေးတာပါပဲဟုတ်ပြီနော်